ဗုဒ္ဓဟူးနေ့ညပိုင်းအမေရိကန်နိုင်ငံတနင်္ဂနွေလုံးကိုထုတ်လွှင့်ပြသတဲ့ဒီမိုကရက်ပါတီရဲ့ပြည်လုံးကျညီလာခံကြီးမှာသမ္မတဟောင်းဘီလ်ကလင်တန်ကလက်ရှိသမ္မတမစ္စတာဘရက်အိုဘားမားကိုလာမယ့်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းအဖြစ်တရားဝင်အဆိုတင်သွင်းလိုက်ပါတယ်။မြောက်ကယ်လိုရိုင်းနားပြည်နယ်ရှာလော့တ်မှာကျင်းပနေတဲ့ဒီမိုကရက်ပါတီရဲ့ပြည်လုံးကျညီလာခံကြီးမှာမင်းကွန်းပြောကြားရေးမစ္စတာဘီလ်ကလင်တန်ကရီပက်ဘလီကန်ပါတီဘက်ကပြောဆိုနေတဲ့စကားတွေဟာအိမ်မက်ကဘာဆန်လွန်းတယ်လို့ဝေဖန်ပြစ်တင်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ဖလော်ရီဒါပြည်နယ်မှာကျင်းပခဲ့တဲ့ Republican ပါတီရဲ့ပြည်လုံးကျညီလာခံမှာသမ္မတဥပါမာစတင်သမ္မတအဖြစ်တာဝန်ယူခဲ့တဲ့2009ခုနှစ်ကစလို့ဒီနေ့အချိန်မှာအဆိုးဆုံးဖြစ်နေတယ်ဆိုတဲ့အချက်ကိုအလေးထားပြီးတော့ပြောဆိုခဲ့ကြပါတယ်။ဒီလိုပြောဆိုချက်တွေကိုသမ္မတဟောင်းမစ္စတာကလင်တန်ကသဘောမတူပါဘူး။မစ္စတာကလင်တန်ဟာအမေရိကန်နိုင်ငံသားအများစုကြားမှာပေါ်လွင်ထင်ရှားစေပုံကိုဖြစ်ပါတယ်။သူနှစ်ကြိမ်ဆက်တိုက်တာဝန်ယူခဲ့တဲ့1990ခုနှစ်တွေအတွင်းအမေရိကန်နိုင်ငံရဲ့စီးပွားရေးကောင်းမွန်ခဲ့တာကိုအမေရိကန်နိုင်ငံသားတွေကအမှတ်ရနေစေဖြစ်ပါတယ်။မစ္စတာကလင်တန်ရဲ့မိန့်ခွန်းပြီးဆုံးချိန်မှာတော့မစ္စတာဘရက်အိုဘားမားဟာမိန့်ခွန်းပြောဆိုတဲ့စာမျက်နှာပေါ်ကိုတက်လာခဲ့ပါတယ်ခင်ဗျာ။